တော်ရရှိမြခင်နှစ်စဉ်ဧပြီလ25ရက်နေ့မှာဩစတြေးလျမှာကျွန်တော်တို့တွေ Anzac နေ့လို့သတ်မှတ်ခြင်းပကြပြီးစစ်ပွဲတွေမှာကြာဆုံးခဲ့တဲ့ဩစတြေးလျတွေကိုအမှတ်တရအနေနဲ့ခြင်းပခဲ့တာဖြစ်ပါတယ် Anzac နေ့ဟာဩစတြေးလျနိုင်ငံရဲ့အရေးကြီးတဲ့အမှတ်အသားတစ်ခုဖြစ်ပါတယ် Anzac ဆိုတဲ့အဓိပ္ပာယ်ကဩစတြေးလျ New Zealand Army Corps စစ်သည်များလို့ဆိုပါတယ်အဲ့ဒီထဲမှာဌာနေတိုင်းသားများနဲ့ယဉ်ကျေးမှုပေါင်းစုံမှအမျိုးသားတွေနဲ့အမျိုးသမီးတွေလည်းအပါအဝင်ဖြစ်ပါတယ်။1914ခုဩဂုတ်လမှာကမ္ဘာပထမစစ်ကြီးစတင်ဖြစ်ပေါ်ခဲ့ပါတယ်။ဗဟိုအာဏာဖြစ်တဲ့ဂျာမနီ၊ဟန်ဂေရီ၊ဘယ်ဂေးရီးယားနဲ့အော်တမန်အင်ပါယာတို့ကိုဩစတြေးလျဟာဗြိတိန်နဲ့ပူးပေါင်းပြီးပါဝင်တိုက်ခိုက်ခဲ့ပါတယ်။စစ်တပ်ထဲဝင်တဲ့စစ်သား၄သိန်းနှစ်ထောင်ထဲမှာ Aboriginal နဲ့ Torres ရေလက်ကြားချုံကလူတစ်ထောင်ကျော်ကသူတို့ရဲ့စိတ်ဆန္ဒအရစစ်တပ်ထဲကိုဝင်ခဲ့ကြပါတယ်။တခြားလူအတော်များများကယဉ်ကျေးမှုကွဲပြားတဲ့ကျောထနောက်ခံကလူတွေလည်းပါဝင်ကြပါတယ်။ Melbourne မြို့ကတရုတ်ပြတိုက်ကပါမောက္ခ Edmund Chu ဟာအပျော်ရန်သုသေသနပြုလုပ်သူဖြစ်ပါတယ်။1903ခုနှစ်ကဥပဒေများအရဆိုရင်လူဖြူများသာစစ်တပ်ထဲဝင်ခွင့်ရှိတယ်ဆိုတဲ့ကြားကနေဘယ်လာရက်ကအယ်ဘတ်ဗစ်တာချန်ကပထမဆုံးဩစတြေးလျတရုတ်လူမျိုးအနေနဲ့ကမ္ဘာစစ်စတင်ဖြစ်ပြီးတပတ်အကြာမှာစစ်တပ်ထဲဝင်ရောက်တာဝန်ထမ်းဆောင်ခဲ့ပါတယ်။၎င်းသူသေသနာပြုလုပ်ချက်အရပထမကမ္ဘာစစ်မှာစစ်တပ်ထဲဝင်ခဲ့တဲ့ဩစတြေးလျတရုတ် Anzac ဦးရေဟာယခုတွေ့ရှိတဲ့အချိန်ထိ218ယောက်ရှိတယ်လို့ဆိုပါတယ်။၎င်းပြောဆိုချက်အရစေစစ်တဲ့အရာရှိတွေကလူဖြူသားစစ်မှုထမ်းရမယ်ဆိုတဲ့ဥပဒေကိုလစ်လျူပြုပြီးလက်ခံခဲ့တာကြောင့်ဒီမျိုးချစ်အမျိုးသားတွေကိုနိုင်ငံအတွက်စစ်မှုထမ်းခွင့်ပေးခဲ့တာလို့ဆိုပါတယ်။၎င်းက
In those days, the final decision rests with the medical officer examining the applicant, and a lot of medical officers just ignore that.
အဲ့ဒီအချိန်ကနောက်ဆုံးဆုံးဖြတ်ချက်ချတာကရှောက်ထားသူကိုစေးစစ်တဲ့စေးတာဝန်ခံပေါ်မှာမူတည်ပြီးစေးတာဝန်ခံအတော်များများကအဲ့ဒီဥပဒေကိုမသိကြိုးကျင်ပြုခဲ့ပါတယ်။အများနဲ့အနေပြောရရင်တော့သင်တက်သေးဝင်ကြည့်ရင်သင်စစ်တိုက်ဖို့ကျန်းမာရေးနဲ့ညီညွတ်တဲ့ဆိုရင်သင်ဝင်လို့ရခဲ့ပါတယ်။အဲ့ဒီအချိန်ကလူထုကလည်းသင်ရဲ့လူမျိုးကြောထောက်နောက်ခံကအရေးမကြီးဘူးလို့မြင်ကြပါတယ်။အဲ့ဒီအချိန်ကတရုတ်အမျိုးသားGeorge Gomez ကို၎င်းရခင်ကစစ်မှုထမ်းခဲ့တဲ့မှတ်တမ်းရှိပြီး၎င်းရဲ့ညီငယ်ကအနောက်တန်းစစ်မျက်နှာပြင်မှာပါဝင်တိုက်ခိုက်နေခဲ့ပြီး၎င်းကို Australian တော်ဝင်တပ်ထဲမှလက်ခံဖို့ညှင်းဆိုခဲ့တဲ့အတွက်လူထုမှမချေနှက်သံတွေအကြီးအကျယ်ထွက်ပေါ်ခဲ့ပါတယ်။ Aboriginal နဲ့ Torres ရေလက်ကြားချုံရဲ့စစ်မှုထမ်းဟောင်းနဲ့အမှုထမ်းအဖွဲ့ရဲ့နိုင်ငံတော်ဥက္ကဋ္ဌ Gandagura အမျိုးသား Gary Oakley ပြောတာကအဲ့ဒီအချိန်က Australian ဌာနတိုင်းသားမြောက်များစွာကစစ်တပ်ထဲဝင်ဖို့ကိုစိတ်ပိုင်းဖြတ်ထားကြတယ်လို့ဆိုပါတယ်။အသားရောင်ပုံမဲသူများကတပ်ထဲဝင်ဖို့အခက်အခဲကြုံတွေ့ရပေမဲ့တခြားနီလန်းတွေရှာဖွေခဲ့တယ်လို့၎င်းကပြောဆိုပါတယ်။ Gary Oakley က
It was actually a medical problem that you're black. Some of these men who were knocked back in one place went and travelled interstate to other places. And these are the days when you can't travel on the road freely. And they actually disappeared and went interstate.
Then I thought, I'm going to go to the hospital. 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 တချို့ကနောက်ပြည်နယ်မှာလွယ်ကူစွာဝင်လို့ရတယ်လို့ကြားတဲ့နေရာကိုသွားကြပါတယ်။တချို့ဆေးစစ်တဲ့ဝန်ထမ်းတွေကစစ်ဆေးတဲ့နေရာမှာရော်ရဲမှုရှိလို့ပါ။ Aboriginal နဲ့ Torres ရေလက်ကြားကျွန်းကြောထောက်နောက်ခံကလာသူများကအချောင်းမျိုးမျိုးကြောင့်စစ်ထဲဝင်တယ်လို့ဆိုပါတယ်။၎င်းက
I love a country. Probably also they thought after the war when they came back to Australia.
Laza, နိုင်ငံကိုချစ်လို့စစ်ပြီးလို့ဩစတြေးလျကိုပြန်လာတဲ့အခါသူတို့ကိုတခြားအမြင်နဲ့မြင်မယ်လို့ထင်တာကြောင့်ဖြစ်နိုင်ပါလေ။အဲ့ဒီအချိန်ကကျွန်တော်တို့ကနိုင်ငံသားမဟုတ်ဘူးဆိုတာသင်သိပါလား။ဒါကသူတို့နိုင်ငံသားဖြစ်ဖို့အထောက်အကူဖြစ်မယ်လို့ထင်ကြလို့ပါ။ Gary Oakley ယုံကြည်တာကပထမဆုံးအချိန်ဩစတြေးလျဌာနတိုင်းသားများကိုတန်းတူညီမျှအနေနဲ့လက်ခံတာကိုစစ်တပ်ထဲမှမြင်ခဲ့ရတယ်လို့ဆိုပါတယ်။၎င်းက
Once you're in uniform, you are basically in the majority accepted. When you're in the trenches, you don't care about the color or the religion of the bloke.
သင်စစ်ဝတ်စုံနဲ့ဖြစ်တာနဲ့အခြေခံအားဖြင့်အများကသင်ကိုလက်ခံပါတယ်။သင်ကကတုတ်ကျင်းတွေထဲမှရောက်တဲ့အခါသင်ဘေးကလူသို့မဟုတ်နောက်ကလူကဘာသာရောဘာဘာသာဆိုတာကိုဂရုမစိုက်ပါဘူး။သင်ဂရုစိုက်တာကသူကသင်နောက်ကျောကိုကြည့်ထားမလားဆိုတာကိုပါ။အားလုံးကတန်းတူညီမျှပါတယ်။လူသိဆုံးမှုနဲ့ပတ်သက်ရင်တော့ပထမကဘာစစ်ကဩစတြေးလျအတွက်အကြအဆုံအများဆုံးစစ်ပွဲအနေနဲ့ဆက်လက်တည်ရှိနေပါတယ်။တပ်သား 6,000 ကျော်သိဆုံးပြီးတပ်သား 35,000 6,000 ကထိခိုက်ဒဏ်ရာရတာသို့မဟုတ်စစ်တုံးမအနေနဲ့ခေါ်ဆောင်သွားတာကိုခံခဲ့ရပါတယ်။ဒါပေမဲ့ဌာနေတိုင်းသားစစ်သားတွေမျှော်လင့်ထားသလိုဩစတြေးလျကိုပြန်ရောက်လာတဲ့အခါသူတို့ရဲ့လူမှုရေးအဆင့်တန်းမြင့်တက်လာမှာဆိုတာကလည်းမဖြစ်ပေါ်ခဲ့ပါဘူး။ဒါက1949ခုနှစ်မှာအသားအရောင်ပေါ်မူတည်ပြီးစစ်မှုထမ်းခွင့်ဥပဒေကိုရုပ်သိမ်းခဲ့တဲ့အချိန်အထိပါပဲ။ဩစတြေးလျတရုတ်စစ်သူရဲကောင်ဘီလီဆင်းရဲ့ဘဝကလည်းဝင်းနေချေခွဲစွာအဆုံးသတ်ခဲ့ရပါတယ်။သူဟာဂလစ်ပိုလီစစ်ပွဲမှာချောင်ခုဖြစ်တဲ့နေရာမှာလက်အဖြောက်ဆုံးသူအဖြစ်ထင်ရှားကျော်ကြားခဲ့ပြီးစစ်ပြီးလို့ပြန်ရောက်လာတဲ့အခါမှာတုံးလို့မရတဲ့မြေတခွက်ကိုသာရရှိခဲ့ပြီးမကြာမီမှာအဲ့ဒီမြေခွက်ကိုလက်လွတ်ပြီးသူ့ရဲ့ဌာနေဘရစ်ဘင်ကိုပြန်သွားပါတယ်။အဲ့ဒီဘရစ်ဘင်မှာဆင်းရဲမွဲတေပြီးနောက်ဆုံးမှအသက်သေဆုံးခဲ့ရပါတယ်။ကွဲပြားတဲ့ဩစတြေးလျတွေကြားထဲမှာလဲ Anzac Day ရဲ့အတိတ်တွေကလဲအမျိုးမျိုးကွဲပြားနေပါတယ်။ဒါပေမဲ့ Gary Oakley ပြောတာကတော့ April 25ရက်နေ့မှာဌာနေတိုင်းသားများပါဝင်ချီတက်ကြတာကအသိမှတ်ပြုခံရဖို့လို့ဆိုပါတယ်။သောတာရှင်များခင်ဗျာ။ဩစတြေးလျပါဝင်ဖွံ့ဖြိုးပြီးနိုင်ငံတွေမှာပထမကမ္ဘာစစ်တာမဟုတ်ပဲယနေ့အချိန်ထိဖြစ်ပေါ်နေတဲ့စစ်ပွဲတွေမှာနိုင်ငံအတွက်အသက်ပေးပါဝင်ခဲ့ကြတဲ့စစ်ပြန်များကိုအစိုးရတွေကတာဝန်ယူချိရှိဖို့ဒီနေ့အထိတာဝန်ပြက်ပြားနေကြပါတယ်။ဒါကြောင့်တိုင်းပြည်အတွက်အသက်ပေးတာဝန်ထမ်းဆောင်ခဲ့သူများကိုနိုင်ငံသို့ပြန်ရောက်တဲ့အခါအစိုးရကတာဝန်ယူဖို့ကျွန်တော်တို့တွေအားလုံးကပါဝင်ဖိအားပေးမှသာဖြစ်ပေါ်လာမှာပါ။ကဘာတဝန်းကစစ်ပွဲတွေမှာကြာဆုံးခဲ့တဲ့စစ်မှုသားများကိုအလေးပြုဂုဏ်ပြုရင်း SPS သတင်းဌာနကအေမီချင်းယူဝန်ရဲ့ဆောင်းပါးကိုဘာသာပြန်တင်ဆက်ပေးလိုက်ရပါတယ်ခင်ဗျာ
Australians all let us rejoice for we are young and free with golden soil and wealth for toil our home is girt by sea our land of beauty rich and